မြန်မာနိုင်ငံမှာရခိုင်ပြည်နယ်မှာဒီမကဘဲရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေမှာလည်းကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတာဟာဒေသခံတွေအတွက်သိပ်ပြီးတော့အနေအကျဉ်းတယ်လို့ IRC နိုင်ငံတကာကူညီကိစ္စရေးအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ဩဂုတ်လကြမ်းဖက်မှုတွေနောက်ပိုင်းရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြတဲ့ရိုညာဒုက္ခသည်9သိန်းလောက်အတွက်ပဲကဘာကအာယုံဆက်နေတဲ့အချိန်မှာတရုတ်နယ်စပ်နဲ့နီးတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ရှောင်တွေတိုးလာလို့သူဆိုရင်လည်းကြောင် IRC ကဆိုပါတယ်ကချင်ပြည်နယ်မှာမကြခင်သတင်းပတ်တွေတွင်အစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြတကြော့ပြန်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ရွှေ့ပြောင်းရသူပေါင်း 9,000 ကျော်ရှိနေသလိုရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ဒေသတွေမှာ2011ခုနှစ်တိုင်းရင်းသားတပ်တွေနဲ့အစိုးရတပ်တွေတိုက်ပွဲတွေပြန်လည်စတင်တိုက်ခရဲကဆိုလို့ရှိရင်အိုးအိမ်ရွှေ့ပြောင်းနေထိုင်ရသူပေါင်း 300,000 ကျော်ရှိနေတယ်လို့ဆိုပါတယ်အဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုကူညီပေးတဲ့အဖွဲ့တွေအကန့်အသတ်နဲ့ပဲတွားခွင့်ရတာမို့လူသားချင်းစာနာမှုကူညီတဲ့အရေးကြီးလိုအပ်နေတယ်လို့ IRC အဖွဲ့ကပြောပါတယ်တိုက်ပွဲတွေတိုးလာနေအများဆစ်ဆောင်နေတဲ့တိုးလာနေတာမို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလေးစားသောအပြင်သူတို့အတွက်လိုအပ်တဲ့ကူညီတွေပေးခွင့်ပြုဖို့လဲ IRC ဒေသဆိုင်ရာအကြီးအကဲဆန္ဒချုပ်ဆောင်ကပန်ကြားလိုက်ပါတယ်